င်လုံးတော်တိုက်ပွဲဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကတော်တော်အခြေအနေနဲ့ဆိုင်တဲ့သတင်းကိုပြောပြကြမှာလေရှမ်းပြည်နယ်မြောက်ပိုင်းလားရှိုးနဲ့တိမ့်တီချပြည်တော်စုလမ်းမကြီးပေါ်မှာခီးတဲ့ကားနဲ့အင်စည်းကားတွေနေရာသတိုက်ဆိုးသလိုမိရှုဖြက်စီးခံခဲ့ရပါတယ်အဲ့ဒီဒေသအနီးအနားမှာမြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်တိုင်းသာလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေရှိနေတာမို့ဒေသတွင်းသွားရေးလာရေးအတွက်ပါစိုးရိမ်နေကြပါတယ်ဒီကြောင့်ပြည်သူကတော့ VOA သတင်းတော့ကုကောင်းဆန်ဟင်းကစုံစမ်းမေးမြန်းထားပါတယ်ခင်ဗျာ
ဒီကနေ့မနက်ပိုင်းကရှမ်းပြည်နယ်မြောက်ပိုင်းလာရှုနယ်တိုင်းဒီအခြားပြည်အောင်စုလက်မကြီးပေါ်မှာခီးတဲ့တင်ကားအပါအဝင်ကားသုံးစီးနဲ့ဆိုင်ငယ်တစ်စီးမိရှုခံခဲ့ရတယ်လို့တက်မတော်သတင်းမဲ့တင်ကြားရေးအဖွဲ့အတွင်ရင်မှုဗမှုချုပ်စုံမင်းထုံးကပြောပါတယ်တဖက်တိုင်းရင်းသားနဲ့တကယ်ဒီဘက်ကလုပ်ရဖြစ်တယ်လို့မြန်မာစစ်တပ်ကတော့ဆွဆွထားပါတယ
်ဒီမှာရှမ်းမြောက်မှာလည်းကျွန်တော်တို့ဒီရေမှုစစ်ကြီးဒီဟာတောင်ပဲမိသားတောင်းလောက်မှာကျွန်တော်တို့စက်ကားတစ်စီးရဲ့ဟိုက်ကျက်တစ်စီးရဲ့ခလုံးကားတစ်ပုံကတော့တစ်စီးရဲ့ဆိုင်ကျက်တစ်စီးရဲ့ကိုဒီနေ့မနက်6နာရီခွဲလောက်ကပြီးရှင်းသွားတာရှိတယ်အဲ့ဒါလည်းကျွန်တော်တင်ထုတ်ပြန်ပ
ါမနေ့ကလည်းကုတ်ခိုင်နှစ်ဘက်ကလမ်းမိုက်မှာကုန်နေကားတစ်စီးမိရှုဖြည့်စီခင်ခဲ့ရပါသေးတယ်နေရစတိုင်ပြောင်စုလက်မပေါ်မှာမိရှုဖြစ်စီခေရတော်တွေနဲ့ပတ်သက်လို့ TNL ပြောရေးစကွင်းရှိသူဗိုလ်မှူးမအဲ့ကျော်ကတော့ဒီကနေ့မိရှုတာဟာဘယ်လက်နက်ကိုင်အဖွဲ့အစည်းကလဲဆိုတာကတော့မသိရသေးပေမဲ့မနေ့ကတော့တိုက်ပွဲဖြစ်ပွားရင်ကုန်တင်ကားကိုလက်လက်ကြီးချသွားတာဖြစ်တယ်လို့အခုလို့ပြောပါရယ
်မနေ့ကတော့ဒီတိုက်ပွဲဖြစ်တယ်ဒီကျရှုကင်းနာလာမှာတိုက်ပွဲဖြစ်တော့ဒီတာတန်ဒီတိုင်းနာမှာတိုက်ပွဲဖြစ်တော့လက်နက်ကြီးချိန်မှတော့မမိကောင်းသားဖြစ်တယ်အဲ့ဒီနေရာတော့ပြပါပါကြောက်ဖြစ်လဲဆိုတော့ဒီတကယ်ဖြစ်လာမဖြစ်လာဆိုတော့ကျွန်တော်လည်းမတိရသေးဘူ
းမြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ TNL တအောင်းပလောင် MNDA ကိုကနေအေးရခိုင်အဖွဲ့တွေအနေနဲ့ခီးတဲ့တွေအသက်အန္တရာယ်မရှိစေရဆိုပြီးချမ်းမီနယ်မြောက်ပိုင်းကတိုက်ပွဲဖြစ်တဲ့နေရာတွေကိုမလာကြဖို့တတိပေးချက်တွေထုတ်ပြန်ပြီးနောက်ပိုင်းအခုလိုဖြစ်ပွားနေတာပါမြန်မာစစ်တပ်ဟာအရက်ဖက်ကားတွေအရက်သားခီးတဲ့ရင်တွေကိုတုံးပြီးစစ်လက်နက်ခဲယမ်းတွေကိုတဲဖို့နေတယ်လို့လဲမြောက်ပိုင်းမဟာမိတ်အဖွဲ့တွေကဆွဆွဲထားပါတယ်ဒီလဩဂလလေပိုင်းကပြည်သူတွေနဲ့နောင်ချူကိုမြောက်ပိုင်းမဟာမိတ်အဖွဲ့တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်တာတွေလုပ်ခဲ့တဲ့နောက်နှစ်ဖက်အပြန်အလှန်တိုက်ပွဲတွေဖြစ်ပြီးရှမ်းပြည်နယ်မြောက်ပိုင်းမှာမတည်ငြိမ်မှုတွေပိုတိုးလာနေပါတယ်ဒေသတွင်းသွားရေးလာရေးခက်ခဲနေတာကြောင့်တရုတ်နယ်စပ်ကုန်သွယ်ရေးကိုပါထိခိုက်မှုတွေရှိလာတာပါအရက်သားမော်ရိုရင်တွေတိုက်ခိုက်ခင်ခဲ့ရသလိုလူထိခိုက်သေးဆုံးမှုတွေလည်းရှိခဲ့ပါတယ်ဒီလိုနှစ်ဖက်စီးရီးတင်းမာနေတာကိုအပြစ်အခက်ရစဲနိုင်ဖို့ကြိုးပမ်းမှုတွေရဲ့အနေနဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တွေနဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအကြားအခုလာမယ့်စနေနေ့မှာတော့ရှမ်းပြည်နယ်မြောက်ပိုင်းကျိုင်းတုံမြို့မှာတွေ့ဆုံညီနိုင်မှုရှိနေပါတယ်။မြောက်ပိုင်းမဟာမိတ်တပ်တွေဘက်ကကိုယ်စားလှယ်အချို့အဲ့ဒီစနေပွဲအတွက်ထွက်ခွာသွားပြီလို့ TNL ဘက်ကအတည်ပြုပါတယ်။နှစ်ဖက်စနေပွဲညီနိုင်မှုတွေဖြစ်လာဖို့အင်ဂျင်တရုတ်နိုင်ငံဘက်ကလည်းတစုံတရာဖိအားပေးပုံရပါတယ်။မကြသေးခင်ကပဲမြောက်ပိုင်းမဟာမိတ်အဖွဲ့တွေကိုတရုတ်အစိုးရကခေါ်ယူပြီးတရုတ်မြန်မာနယ်စပ်တင်းကြီးအေဂျင်ကြီးအတွက်သူတို့သဘောထားကိုပြောဆိုခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံအတိုင်ပင်ခံရုံးဝန်ကြီးဦးကျော်တက်ဆွေနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးတို့တရုတ်နိုင်ငံမှာတွေ့ဆုံစဉ်ကလည်းရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေနဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့စိုးရင်ချက်နဲ့အဲ့ဒီဒေသတွေတင်းကြီးအေဂျင်ကြီးဆောင်ရွက်ဖို့လိုလားကြောင်းကိုလည်းပြောဆိုခဲ့ပါသေးတယ်။အခုဩဂလအတွင်းဖြစ်လာခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲတွေကြောင့်လည်းတရုတ်မြန်မာနိုင်ငံရဲ့ကုန်သွယ်ရေးဟာနေ့စဉ်7000ချီဆုံးတာတွေဖြစ်နေတယ်လို့လဲကုန်သွယ်ရေးဝန်ကြီးဌာနဘက်ကထုတ်ပြန်ထားပါတယ်ခင်ဗျာ။